ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးသွားတဲ့ဒုက္ခသည်တွေကပြန်ဝင်လာမဲ့သူတွေကိုကြိုဆိုလက်ခံပြီးနေရာချထားဖို့စခန်းတွေဖွင့်ပြီးတော့အဆင်သင့်ပြင်ဆင်ထားပေမဲ့လို့အခုအချိန်ထိတော့အဲ့ဒီစခန်းတွေကိုရောက်လာတဲ့သူမရှိသေးပါဘူး။တောင်ပြိုလက်ဝဲကြိုဆိုလက်ခံရေးစခန်းနဲ့လှဖိုးခေါင်ကြားစခန်းတို့ကိုပြင်ဆင်ထားတဲ့အခြေအနေတွေပြန်ဝင်လာမဲ့ဒုက္ခသည်တွေအတွက်စီစဉ်ထားတာတွေနဲ့အတူကြိုဆိုနေပေမဲ့လည်းဘာကြောင့်ပြန်လာသူမရှိသေးသလဲဆိုတဲ့အပေါ်တာဝန်ယူဆောင်ရွက်နေသူတွေရဲ့အမြင်တွေကိုတော့အဲ့ဒီစခန်းမှာကိုတိုင်းသွားပြီးတော့တည်င်းယူခဲ့တဲ့ကိုကျော်ကျော်သိန်းကတင်ပြထားပါဗျ
။ဘင်္ဂလားဒေ့ရှ်နိုင်ငံကနေပြောင်းဝင်လာတဲ့ဒုက္ခသည်တွေကိုရေလန်းကနေဆိုရင်ငခုရဂျိုဆိုလက်ခံရေးစခန်း၊ဂုံးလန်းကနေဆိုရင်နှစ်နိုင်ငံနယ်ဆက်ချစ်ကြည်ရေးဒေသကနေတဆင့်တောင်ပြိုလက်ဝဲဂျိုဆိုလက်ခံရေးစခန်းမှာဂျိုဆိုဖို့စီစဉ်ထားပါတယ်။အဲ့ဒီအစီအစဉ်အသေးစိတ်ကိုစကန်းတာဝန်ခံဦးစိုးထွန်းကရှင်းပြပါတယ်
။ပထမဆုံးချစ်ကြည်ရေးဒေသကလာမယ်ပြီးရင်ဝေါ်ရီဆက်ပေါ့ပစ္စည်းလုံးယုံမှုလူလုံးယုံမှုအာကိုဘက်ရောက်လာပြီဆိုရင်ကိုတို့ကစစ်ရတယ်မစစ်ရင်ကိုတွေမှတခုခုဖြစ်ရင်ကိုတို့မှတောင်းရင်ရှိပါတယ်အဲ့ဒီတော့အဲ့ပစ္စည်းလုံးယုံမှုလူလုံးယုံမှုကိုစစ်ပါတယ်စစ်ပြီးတာနဲ့ကိုတို့ကနဝကမှာသူအချက်၃ရက်နဲ့စစ်ဆေးပါတယ်ဟာဖောင်ပြေးမယ်တိုက်ဆိုင်စစ်ဆေးမယ်ပြီးရင်မှတ်တပ်ဖို့မှတ်တမ်းရိုက်မယ်ပြီးရင် EI ကိုမှတ်တမ်းယူမယ်ပြီးတာနဲ့ဟိုနေမကောင်းကျန်းမာရေးမကောင်းတဲ့လူတွေကျန်းမာရေးဆေးစစ်မယ်ပြီးတာနဲ့လူငယ်ပြန်ကပစ္စည်း၄မျိုးမိသားစုဆိုရင်မိသားစုစီရင်တိုင်းတို့ကထောက်ပံ့ပေးမှာဖြစ်ပါတယ်။နောက်ပြီးရင်တော့ဒီကနေမှစစ်ပြီးသားလူတွေအကုန်လုံးကိုတို့နားနေဆောင်နားနေဆောင်ကိုတညာအိတ်ဒုမို့နှစ်ညာအိတ်ပေါ့နော်အများဆုံးနှစ်ညာပဲ။အဲဒီမှာအိတ်ပြီးတာနဲ့တို့ကတာဖို့ကောင်ဂျာစကန်ကိုပို့ရမှာဖြစ်ပါတယ
်။လာဖို့ကောင်ဂျာစကန်ရဲ့နေရာထိုင်ခင်းအခြေအနေကို VOA ကတွေ့ဆုံမေးမြန်းတာမှာရှင်းပြသူကတော့စကန်တာဝန်ခံဦးစိုးရွှေအောင်ဖြစ်ပြီးနေရာထိုင်ခင်းအခြေအတွက်ကိုစပြောပြပါတယ
်ကျွန်တော်တို့ကပေါ့ရာကြီးအဆောက်အဦ625လုံးနဲ့နောက်ကွန်တိုင်နာဟောက်စ်1090
အဲ့ဒီအဆောက်အဦတွေမှာဒုက္ခသည်စုစုပေါင်းအခြေအတွက်ဘယ်လောက်နေထိုင်နိုင်ပါလဲ
ကျွန်တော်တို့မိသားစုနဲ့ဆိုရင်6000ကျော်နေထိုင်နိုင်ပါလဲ
လူကြီး6000
ကျော်ဆိုရင်တော့3000ကျော်လောက်ကျွန်တော်တို့
မိသားစု6000ကျော်လူကြီး3000ကျော
်နေရာချထားပေးနိုင်ပါ
ဟုတ်ကဲ့ဒီစကန်ကိုပြင်ဆင်နေတာဘယ်ချိန်ကလေးကစပြီးတော့ပြင်နေတာပါလဲ
ကျွန်တော်23ရက်တလ2018ရက်နေ့ကစပြီးပြင်ဆင်နေတာဖြစ်ပါ
တယ်တလပိုင်းကလေးကစပြီးပြင်ဆင်နေတာပေါ့နော်အခုဆိုရင်ဒါဆိုတစ်နှစ်နီးပါးရှိတယ်ပေါ့အဲ့တစ်နှစ်နီးပါးကာလအတွင်းမှာဒီစကန်မှာလာနေမဲ့လူတယောက်မှမရှိသေးဘူ
းကျွန်တော်ပြန်လဲဝင်ရောက်လာသူတွေတော့ရှိခဲ့ပါတယ်ဒါပေမဲ့သူတို့ကတော့မိသားစုဆွေမျိုးတွေရှိခဲ့တဲ့နေရာကိုဒီစကန်မှာယာယီလက်ခံပြီးတော့ပြန်လဲပို့ဆောင်ပေ
းဒီစကန်ကအဲ့လိုပြန်ဝင်လာသူဒုက္ခသည်တွေနေထိုင်ဖို့အတွက်အလုံးစုံအဆင်ပြေဖြစ်နေပါလားခင်ဗျ။ဟု
တ်ကဲ့အဆင်ပြေဖြစ်နေပါပြီ
။လောက်ဖို့ကောင်စကန်ကဒုက္ခသည်တွေကိုကူညီမဲ့အသေးစိတ်စီစဉ်မှုတော့အထွေထွေအုပ်ချုပ်ရေးဦးစီးဌာနမောင်တော့ခင်အုပ်ချုပ်ရေးမှုဦးစိုးအောင်ကရှင်းပြပါရစေ။
ကျွန်တော်တို့လောက်ဖို့ကောင်စကန်မှာနေမယ်။လောက်ဖို့ကောင်စကန်မှာနေလို့ရှိရင်ဟုတ်လားနည်းနည်းကြာကြာဘယ်လိုကြာကြာပေါ့ကျွန်တော်တရက်လိုက်သူ့ဒီလူမှုအနေကလေးရနေတတ်မှတ်ထားတဲ့နှုတ်နာရှိတယ်ရက်ကရှိတယ်စံစီပေးစာဒါမျိုးထုတ်ပေးမယ်ထုတ်ပေးတဲ့အပြင်ကိုတို့ဒီစံစီပေးစာအစားလို့မရအောင်အဲ့ဒီအတွက်တက်ရိခါဆိုသဘောမျိုးပေါ့နော်စာစာကျက်ဥဝယ်စာစာငါးဝယ်စာဝယ်လို့ရအောင်ဆိုပြီးတော့မှတရက်ကိုထောက်ပံ့ကြီးတစ်ထောင်ပေါ့တစ်ထောင်ထောက်ပံ့ပေးမယ်အဲထောက်ပံ့ပေးတဲ့ဒါကလာဘုကစကန်မှာနေတဲ့အနေထားမှာထောက်ပံ့ပေးတယ်ပြီးတော့ကျွန်တော်တို့အစင်းစားထားတာတွေကခုနကတို့ရဲ့အိမ်နေမရှိတော့ဘူးဟာလာရွာလည်းမရှိတော့ဘူးကျွန်တော်နေရာချထားမယ်တို့နဲ့အနည်းစားဆုံးနေရာမှာကျွန်တော်နေရာချမှာအဲ့ဒီနေရာမှာသူတို့သွားနေမယ်သွားနေလို့ရတယ်ကျွန်တော်တို့အခုတရုတ်ကနေပြီးတော့ကူညီပြီးတော့ပေးထားတဲ့အဆမ်းဘက်ဘုတ်ဆောက်လို့ခေါ်တာပေါ့ကွန်တိုင်နာဘောက်စ်လို့အလုံးလေးတွေရှိအဲ့ကောင်ကိုအနည်းဆုံးရွာတင်မဲ့နေရာမှာကျွန်တော်တို့ချပေးထားမယ်အဲ့မှာခိတ္တနေမယ်ပြီးတော့မှကျွန်တော်တို့အစိုးရကနေပြီးတော့ဟိုတဲ့ဝါမျောလိုအပ်တဲ့အိမ်တလုံးဆောက်ဖို့ပစ္စည်းထုတ်ပေးမယ်သူတို့ဘာနဲ့သူတို့အိမ်ကိုသူတို့ဆောက်အဲ့ဒီအချိန်မှာကျွန်တော်တို့ဒီအစိုးရရဲ့ policy ကဟဲ့လားခုန cash for what အရင်နဲ့ကပြောပြီးသား cash for what ဒီအလုပ်လုပ်တဲ့အတွက်ဒီမှာဒီတရက်ကိုဒီတစ်ပတ်ဒေသပေါင်းစည်း6000ရှိတယ်ဆို6000ပဲအဲဒီလောအားကားကိုလည်းသူတို့ပေးနေမှာပေါ့
အခုလောက်အသေးစိတ်ပြင်ဆင်ထားပြီးတာတော့မှဘာကြောင့်ဒီစကန်တွေကိုပြန်ဝင်လာသူတူတယောက်မှမရှိသေးတာပါလဲခရိုင်အုပ်ချုပ်ရေးမှုဦးစိုးအောင်ရဲ့အမြင်က
ကျွန်တော်ထင်နေတဲ့အရာတော့ဒါကျွန်တော်အထင်ပေါ့နော်ဟိုဒီဝင်လာတဲ့လူတွေရဲ့အမေးမှလည်းဝင်လာတဲ့အဖွဲ့တွေမှလည်းကျွန်တော်ခုနမေးကျွန်တော်ပြောခဲ့တာရှိတာသူပြန်သွားရင်တတ်မယ်ဆိုတဲ့ ARS အကြမ်းဖက်အဖွဲ့ရှိတယ် ARS ဆိုတဲ့ကြမ်းမဲ့ဖွဲ့ရလေကျွန်တော်တို့ကတတ်မှတ်ပေးထားပြီမဲ့ခုနလူချင်းမင်းမင်းနဲ့ထဲမှာလည်းပါတယ်ကျွန်တော်60ကျော်ပြန်လွှတ်ပေးပါဆိုတဲ့အချိန်မှာလည်းကျွန်တော်ဘင်္ဂလားနိုင်ငံဘင်္ဂလားဒေ့ရှ်နိုင်ငံလွှတ်ပေးတာမရှိဘူးအဲ့ဒီအခုစကန်နေမှာလည်း ARS မရှိဘူးလို့ဘယ်သူမှလည်းပြောလို့မရဘူးကျွန်တော်တို့ကသတင်းရတယ်ဒီဘက်ကနေဒီမှာဒီဖြစ်စဉ်မှာပါဝင်ခဲ့တယ်ဘယ်ရွာမှာဘယ်လိုလုပ်ခဲ့တဲ့အကြမ်းဖက်သမားဒီမှာရှိပါတယ်အဲဒါကိုကျွန်တော်တို့နှစ်နိုင်ငံရဖမ်းပြီးတော့ပို့ပါဆိုလဲပို့ဆောင်မှုတစ်ခါမှမရှိခဲ့ဘူးအဲ့ဒီအတွက်စခန်းတွေမှာအကြမ်းဖက်သမားတွေရှိနေပါတယ်အကြမ်းဖက်သမားတွေရှိနေတဲ့အတွက်ဒါပြန်လာမယ်ဆိုတော့ဥယျာဉ်ကြီးနေတယ်အခုလောလောဆယ်ညှိနှိုင်းထားတဲ့ဟာမပြန်မနဲ့ကြံခဲ့တဲ့ဥယျာဉ်ကြီးများတယ်အဲ့တော့ဒါသူတို့ရဲ့ချင်းချောက်မှုတစ်ခုလည်းဖြစ်နေပါအဲ့ဒီအနေတော်ကတော့ကျွန်တော်တို့ကဒါကျွန်တော်လည်းစုံစမ်းနေတယ်ဟိုဘက်မှာဗာရေးလုပ်နေလဲစုံစမ်းတဲ့တရင်ရတယ်သူတို့လည်းပို့ကားတွေပိုင်းနဲ့လာခဲ့တာပဲအဲ့ဒီအချိန်မှာ NGO အဖွဲ့တွေတို့ကမီဒီယာတွေတို့ဒါသူတို့လည်းစောင့်ကြည့်နေကြတာပဲတိုးတော့ညာလဲခုနတခုပေါ့နော်အဲ့လိုမျိုးတော့ကျွန်တော်ထင်မြင်ချက်ပါဒါမျိုးလေးရှိနေပဲလို့ထင်ပါတယ်
တောင်ပြိုလဝဲချူစုလက်ခံရေးစခန်းတာဝန်ခံဦးစိုးထွန်းနဲ့လှဖို့ကောင်ဂျာစခန်းတာဝန်ခံဦးစိုးရွှေအောင်တို့ကလည်းမောင်နှောခင်ရဦးချိုရည်မှုဦးစိုးအောင်ရဲ့အမြင်နဲ့အလားတူပဲပြောပြကြပါတယ်ခင်ဗျာ